Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် February 18ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲကနေ 9:00 ထိအစီအစဉ်တွေကိုလိုင်းတိုမီတာ 19.25 ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့အစီအစဉ်မှာဖြစ်တာဝန်ယူသွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါယူကရိန်းနိုင်ငံမှာအပြစ်ရရေးသဘောတူညီချက်စတင်နေပြီဖြစ်ပေမဲ့တိုက်ပွဲတွေဆက်ဖြစ်ပွားနေတယ်လို့လက်နက်ကြီးတွေဖြုတ်သိမ်းပေးဖို့ကိုလည်းနှစ်ဖက်စလုံးတို့ကညှင်းဆန်နေကြဆဲဖြစ်ပါတယ် IS စစ်သွေးကြတွေကိုနိုင်ငံတကာပူးပေါင်းတိုက်ခိုက်ရေးဆုံးဖြတ်ဖို့ကုလလုံခြုံရေးကောင်စီကိုအစ်ကြီးကတိုက်တွန်းလိုက်ပါတယ်ကိုကန့်ဒေသတိုက်ပွဲတွေကိုနှစ်ဖက်တို့ထိန်းသိမ်းတင်းလှုပ်ကြဖို့တရုတ်ကထပ်မံတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီမတိမငြိမ်ဖြစ်နေတဲ့ကိုကန့်ဒေသဖက်ကစစ်ပြေးဒုက္ခတွေလာရှိုးမျိုးကိုထွက်ပြေးလာနေကြပါတယ
်။လာရှိုးလေးကတော့အလိုမျိုးလေစစ်ဖက်တော်နဲ့ရဟယင်းရထားတွေ့ရတယ်ပြီးတော့အလိုသမီးထားတဲ့အိ
အခြေအနေတွေကိုကိုရင်တွေ့ခဲ့တဲ့ဓာတ်ပုံသတင်းထောက်ကိုစိုးစီကထွန်မအပြေဆုံးကိုသတင်းတွေပြီးမှတင်ပြပေးပါမယ်။ဒါအပြင်ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေသမှာဒီရက်ပိုင်းတွင်အတွင်းတိုက်ပွဲတွေကြိုးကြားဆက်ဖြစ်ပွားနေပြီးလောက်ကင်မျိုးရင်းဝင်ရောက်လာတဲ့အစိုးရတပ်ကအရက်သားတွေကိုပြစ်ခတ်တပ်ဖြတ်တာတွေရှိနေတယ်လို့ဆွဆွဲပြောဆိုတဲ့သတင်းနဲ့အတူဖက်ဒရယ်ပြည်ထောင်စုမှာတန်းတူညီမျှရေးနဲ့ပအုပ်ပြည်သူတွေတစိတ်တဝါနဲ့ပါဝင်နိုင်မယ့်အခြေခံမူတွေချမှတ်ဖို့ပအုပ်အဖွဲ့အစည်းတွေစုဝေးကြတဲ့သတင်းတွေကိုတင်ပြပေးသွားမှာပါ။ခုရင်ဆုံးတော့အင်္ဂါနေ့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်။ယူကရိန်းနိုင်ငံမှာအပြစ်ရရေးအတွက်နိုင်ငံတကာကဂျားဝင်ဆောင်ရွက်ပေးထားပေမဲ့လို့လဲရုရှားလိုလာတဲ့ယူကရိန်းသဘုံနေနဲ့ယူကရိန်းအစိုးရကြားတိုက်ခိုက်မှုတွေဆက်ပြီးတော့ဖြစ်နေတဲ့စစ်ရေးမဟာဗျူဟာအရအရေးပါတဲ့ယူကရိန်းအရှေ့ပိုင်းမြို့ကနေလက်နက်ကြီးတွေရုပ်သိမ်းပေးရေးကိုနှစ်ဖက်စလုံးတို့ကညှင်းဆန်နေပါတယ်။အပြစ်ရရေးသဘောတူညီချက်ကတနင်္ဂနွေနေ့မှာစတင်တက်ရောက်ခဲ့ချိန်မှာစစ်မြေပြင်ကတိုက်ပွဲတွေရောကြခဲ့ပေမဲ့ယူကရိန်းအစိုးရထိန်းချုပ်ထားပြီးခွဲထွက်ရေးသဘုံနဲ့ဝိုင်းထားတဲ့ Diversival မြို့မှာတော့တိုက်ခိုက်မှုတွေကဆက်ပြီးတော့ဖြစ်နေပါတယ်။အပြစ်ရရေးသဘောတူညီချက်အရာနှစ်ဖက်စလုံးတို့ကအဓိကကြားတဲ့မြို့တွေမှာလက်နက်ကြီးတွေကိုအင်ကာနေမှာဖြုတ်သိမ်းရမှာဖြစ်ပါတယ်။ဒါပေမဲ့လည်းတတ်မှတ်ချင်းကြောလွန်ချင်းအထိနှစ်ဖက်စလုံးတို့ကလက်နက်ဖြုတ်သိမ်းမှုကိုဘယ်သူကမှအရင်စပြီးမလုပ်ချင်ဘူးလို့ခုခံပြောဆိုနေကြတာဖြစ်ပါတယ်။စစ်သွေးကြတွေအပြစ်ရထားတဲ့ယူကရိန်းအစိုးရဘက်ကရှေ့တန်းကလက်နက်ကြီးတွေကိုစပြီးတော့ဖြုတ်သိမ်းမယ်လို့ယူကရိန်းစစ်တပ်ရဲ့ပြောခွင့်ရကရုပ်မြင်သံကြားကနေမှတ်ချက်ပြီးပြောဆိုပါတယ်။တဘုံတို့ရဲ့ပြောခွင့်ရဒဲနစ်ပေါ်ရှယ်လန်က Riders သတင်းဌာနကိုပြောဆိုလာမှာတော့တဘုံတို့ရဲ့ပိုင်းနဲ့နေမည်လို့တုံ့နှုံပြီးဒီမျိုးကိုခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ပြောဆိုခဲ့ပါတယ်။တဘုံတွေဘက်ကနှစ်ဖက်ကျိုးတူလက်နက်ဖြုတ်သိမ်းဖို့အစဉ်နဲ့ရှိနေပေမဲ့တိုက်ခိုက်လာတာတွေကိုတော့ဆက်ပြီးတော့တုံ့ပြန်သွားမယ်လို့လည်းသူကပြောပါတယ်။ဒီကနေ့အင်ကာနေနှောင်းပိုင်းယူကရိန်းတဘုံယူကရိန်းအစိုးရရုရှားအစိုးရဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာအဖွဲ့ OSCE ကကိုယ်စားလှယ်တွေတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးတာမှာတော့ယူကရိန်းငြိမ်းချမ်းရေးသဘောတူညီမှုနဲ့လက်နက်ဖြုတ်သိမ်းရေးတို့ကိုအဓိကထားဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။ယူကရိန်းအပြစ်ရရေးကိုဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကစောင့်ကြည့်ဖို့လုပ်ခဲ့ပေမဲ့အခုတိုက်ပွဲတွေတင်းမာနေတဲ့ Diversival မြို့ကိုတော့သဘုံတို့ကပိတ်ဆို့ထားတဲ့အတွက်အခုချိန်ထိမြို့ရဲကိုမဝင်နိုင်သေးပါဘူး။ဒီကနေ့မှာတော့သဘုံအဝိုင်းခံထားရတဲ့မြို့ရဲကိုစောင့်ကြည့်ခွင့်ရဖို့အတွက်ယူကရိန်းရုရှားခေါင်းဆောင်တွေနဲ့သဘောတူညီချက်ရထားပြီလို့ဂျာမနီကပြောပါတယ်။ပြီးခဲ့တဲ့24နှစ်ရည်အတွင်းတိုက်ခိုက်မှုတွေကြောင့်ယူကရိန်းအစိုးရတပ်ဖက်ကအနည်းဆုံးစစ်သား5ဦးကြာဆုံးပြီး6ဦးဒဏ်ရာရခဲ့တာမှာအများစုကဒီဗယ်ဆာမြို့နားမှာဖြစ်တယ်လို့ယူကရိန်းစစ်တပ်ရဲ့ပြောခွင့်ရကလည်းဒီကနေ့မှပြောပါတယ်ရှင်
။လေဗျာနိုင်ငံက IS စစ်သွေးကြွအဖွဲ့ကိုနိုင်ငံတကာပူးပေါင်းပြီးစစ်ရတိုက်ခိုက်ရေးဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်တင်တယ်လို့အီဂျစ်သမ္မတအဗ်ဒယ်ဖက်တာအယ်စစီကဒီကနေ့ပြောပါတယ်ပြင်သစ်အခြေစိုက်ယူရိုပ1ရေဒီယိုအသံလွှင့်ဌာနနဲ့မေးမြန်းခန်းတစ်ခုအတွင်းမစ္စတာစစီကအဲ့လိုပြောလိုက်တာပါလေဗျာနိုင်ငံအရှေ့ပိုင်းဒါနာမျိုးက IS သွေးကြွတွေကိုအီဂျစ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ပြီးနောက်တရက်ကျမှပြောလိုက်တာလည်းဖြစ်ပါတယ်အီဂျစ်ကော့ပတစ်ခရီးယန်ဘာသာဝင်22ဦးကို IS အဖွဲ့ကခုံးဖြတ်တက်လိုက်တဲ့အပေါ်လက်တုံမြန်တဲ့အနေနဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်တာပါလေဗျာနိုင်ငံမှာခေါင်းဆောင်ဟောင်းမမဂရာဖီပြုတ်ကြပြီး၄နှစ်လောက်ကြာပြီးတဲ့နောက်စင်မြန်အစိုးရတွေအပြန်အလှန်တိုက်ခိုက်နေတဲ့လက်နက်ကင်အဖွဲ့တွေဟာနိုင်ငံကိုထိန်းချုပ်ခွင့်ရဖို့အတွက်အသီးသီးအပြန်ဆိုင်လှုပ်ဆောင်နေချိန်မှာပဲအခုနောက်ဆုံးခေါင်းဖြတ်တဲ့ဖြစ်ရပ်ပေါ်လာတာပါမစ္စတာဂရာဖီကိုဖြုတ်ချဖို့သဘုံတွေတိုက်ခိုက်ချိန်တုန်းကလေပြားကိုလေကြောင်းကနေတိုက်ခိုက်ဖို့ကုလသမဂ္ဂကဆုံးဖြတ်ခဲ့တာကြောင့်အရသားတွေကိုအကာအကွယ်ပေးဖို့ဆိုတဲ့လုပ်ပိုင်ခွင့်အောက်မှာမြောက် Atlantic စာချုပ်နေတို့အဖွဲ့ဟာလေပြားစစ်တပ်ကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။တနင်္လာနေ့ကအီဂျစ်နဲ့လေကြောင်းတိုက်ခိုက်မှုမှာနိုင်ငံတကာအသိအမှတ်ပြုထားတဲ့လေပြားအစိုးရရဲ့လေတပ်ကလည်းပူးပေါင်းပါဝင်တိုက်ခိုက်ပါတယ်။ဒီတိုက်ခိုက်မှုကြောင့်ဒါဇင်ပေါင်းများစွာသောစစ်သွေးကြွတွေသေဆုံးသလိုအရသာအများပြားလည်းသေဆုံးသွားတယ်လို့စစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။
IS စစ်သွေးကြအဖွဲ့ကိုတိုက်ခိုက်နေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသနိုင်ငံတွေကိုအခုအညီငွေအမေရိကန်ဒေါ်လာ15သန်းခွဲပေးမယ်လို့ဂျပန်ကပြောလိုက်ပါတယ်။ဒီအကူအညီဟာနေဆက်ဒေသထိန်းချုပ်ရေးနဲ့စုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်တိုးတက်စေဖို့အပါအဝင်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်ဖြစ်တယ်လို့ဂျပန်နိုင်ငံသား၏ဝန်ကြီးဖူမီယိုကီရှီရာကဒီကနေ့မှပြောပါတယ်။အကူအညီနဲ့ပတ်သက်တဲ့နောက်ထပ်အသေးစိတ်တွေကိုကြားသာပေးနေကြရင်ဝါရှင်တန်ဒီစီမြို့တော်မှာကျင်းပမဲ့နိုင်ငံတကာအကြမ်းဖက်မှုတိုက်ဖျက်ရေးညီလာခံမှာဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးယာဆူဟီဒီကချပြမယ်လို့လဲဂျပန်နိုင်ငံခြားရေးဌာနထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အကြမ်းဖက်မှုတိုက်ဖျက်ရေးဆရာဂျပန်ရဲ့အခုအကူအညီဟာအရင်တုန်းကဝန်ကြီးကီရှီဒါပြောထားတာထက်နှစ်ဆပိုများပါတယ်။ဒါ့အပြင် IS အဖွဲ့ထိန်းချုပ်ထားတဲ့ဒေသတွေကနေထွက်ပြေးကြတဲ့ဒုက္ခသည်တွေကိုအကူအညီပေးဖို့ဒေါ်လာသန်း200ထောက်ပံ့မယ်လို့လဲဂျပန်နိုင်ငံကပြောထားပါတယ်။ဂျပန်နိုင်ငံသားတွေဖြစ်ကြတဲ့သတင်းထောက်တဦးနဲ့သူတို့နဲ့အတူလိုက်ပါသွားသူတို့ကို IS အဖွဲ့ကဇန်နဝါရီလမှာခေါင်းဖြတ်တတ်လိုက်ပြီးတဲ့နောက် IS စစ်သွေးကြအဖွဲ့ကိုပြင်းပြင်းထန်ထန်တုံ့ပြန်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းအခိုက်အမာပြောထားပါတယ်ရှင်
။ဒိမတ်နိုင်ငံကိုပင်ဟေကင်မြို့ကကော်ဗီဆိုင်နဲ့ဂျူးဖျားကြောင်တစ်ခုကိုတိုက်ခတ်ခဲ့တဲ့တနတ်သမားဟာထောင်တွက်တဦးဖြစ်ပြီးအကျဉ်းချနေခြင်းအတွင်းအစွန်းရောက်ဝါဒီတူဖြစ်သွားခဲ့ပုံရတယ်လို့ဒိမတ်သတင်းမီဒီယာတွေမှာဖော်ပြပါရတယ်။တနတ်သမားရဲ့အမည်ကိုရဲတပ်ဖွဲ့ကမထုတ်ပြန်သေးပေမဲ့သတင်းမီဒီယာတွေကတော့အိုမာအဗ်ဒယ်ဟာမစ်ဟူစိန်ဆိုသူဖြစ်တယ်ဆိုပြီးပြောနေကြပါရတယ်။သူဟာယထာတစင်းပေါ်မှာခီးတဲ့တူကိုဓာတ်နဲ့ထိုးတာကြောင့်ထောင်ဒဏ်ကြခံရဘူးသူဖြစ်ပါတယ်။ကိုပင်ဟေကင်မြို့ကော်ဗီဆန်မှာလုတ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာဆွေးနွေးပွဲတစ်ခုကိုဝင်ပစ်တဲ့ပထမတိုက်ခိုက်မှုမှာဒုတိယတည်ဆုံးပြီးရဲတပ်ဖွဲ့ဝင်3ဦးဒဏ်ရာရပါတယ်။နောက်ထပ်နိုင်ဤအတော်ကြာပြီးတဲ့နောက်ဂျူးဖျားချောင်းကိုတိုက်ခိုက်တာမှာလူအပီးအဆောင်တူဦးတည်ဆုံးပြီးရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရရှိသွားပါတယ်။အဲ့ဒီဖြစ်ရပ်တွေဖြစ်ပြီးတဲ့နောက်တနင်္ဂနွေနေ့အစောပိုင်းယထာဘူတိုင်ဝင်တို့ကမှတနတ်သမားကရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်တာကြောင့်ရဲတွေကသူ့ကိုပစ်တက်လိုက်ပါတယ်။တနတ်သမားဟာအကြမ်းဖက်အစုအဖွဲ့ဝင်တို့ကမှပါတယ်ဆိုတဲ့အထောက်ထားမတွေ့ရဘူးလို့ဒိမတ်ဝန်ကြီးချုပ်ကတနင်္လာနေ့မှာပြောပါတယ်။တနသမားကိုကူညီတယ်လို့တန်တရာရှိတဲ့လူလူဦးကိုဖမ်းထားတယ်လို့ဒိမတ်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းအတွက်သတင်းလေးကိုဆက်ပြီးတော့ပြောပြပေးနေပါတယ်ရှင်မြန်မာနိုင်ငံမှာအစိုးရစစ်တပ်နဲ့ကိုကံလက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေကြောင့်ဒုက္ခသည်ထောင်ပေါင်းများစွာတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်တွေကိုထွက်ပြေးလာကြတယ်လို့တရုတ်နိုင်ငံကပြောလိုက်ပြီးထိမ့်ထိမ့်သိမ့်သိမ့်လှုပ်ကြဖို့ထပ်ပြီးတော့တောင်းဆိုလိုက်ပါတယ်အခုချိန်ထိမြန်မာနိုင်ငံနေဆက်ဒေသမှာနေထိုင်သူ3000ကျော်ဟာတရုတ်နိုင်ငံတွေကိုဝင်လာပြီးနေနေကြတယ်လို့ယူနန်ပြည်နယ်ကသတင်းထုတ်ပြန်ထားပါတယ်လူသားချင်းစာနာထောက်ထားတဲ့အရင်းခံနဲ့အစားအစာဆေးဝါးနဲ့ကပ်ရောဂါကာကွယ်ရေးကိုတင့်တင့်လျောက်ပတ်တဲ့အစီအစဉ်အကူအညီတွေတရုတ်နိုင်ငံကပေးထားတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟွာချောင်ရင်ကပြောသွားပါတယ်ပရိပခမှာပါဝင်နေတဲ့ဗတ်အားလုံးအနေနဲ့ထင်းထင်းသိမ့်သိမ့်လှုပ်ဆောင်ပြီးအထူးသဖြင့်တရုတ်နိုင်ငံဘက်ချမ်းကလုံခြုံရေးအပေါ်တက်ရောက်မှုမရှိအောင်ရှောင်ရှားဖို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးရဖို့အတွက်နောက်ထပ်အရှိန်တက်လာစေမယ့်အခြေအနေမျိုးကိုရှောင်ရှားကြပါလို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရကတောင်းဆိုသွားပါတယ်တရုတ်နိုင်ငံအနေနဲ့သူတို့စီမှာရောက်နေတဲ့မြန်မာနိုင်ငံသားဒုက္ခသည်အရေးအတွက်ကိုထုတ်ဖော်ကြေညာတာဟာဆိုရင်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်မြန်မာနိုင်ငံအရှိမြောက်ပိုင်းရှမ်းပြည်နယ်မှာ MNDAA လို့ခေါ်တဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရစစ်တပ်အကြတိုက်ပွဲတွေကြောင့်ဒေသတွေမှာမတိမငိမ့်ဖြစ်နေပါတယ်ရှင
်လက်ဆားခဲ့တယ်လို့အစွတ်စွဲခံထားရတဲ့တရုတ်ကွန်မြူနတီပါတီထိပ်တန်းအရာရှိစူယောင်ကိုရာဇဝတ်ကျောင်းဆိုင်ရာစုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့အစိုးရရှေ့နေတွေကဒီကနေ့ပြောဆိုလိုက်ပါတယ်လက်ငွေလက်ခံယူခဲ့တယ်ဆိုပြီးစူယောင်ကိုကွန်မြူနတီပါတီကမနေ့ကထုတ်ပြခဲ့တယ်လို့သူတာဝန်ယူရတဲ့အစိုးရတာဝန်တွေအားလုံးကိုရက်ဆိုင်ခဲ့ပါတယ်သူဟာ သမရရှီကျင့်ပင်ရဲ့အကျင့်ပြတ်ချစားမှုတိုက်ဖြည့်ရေးအစီအစဉ်အရအေးအယူခံရတဲ့ပါတီအဆင့်မြင့်ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။ဆူယောင်ဟာကျန်းရှိပြည်နယ်ရဲ့ပါတီခေါင်းဆောင်တူဖြစ်သလိုတရုတ်ကွန်မြူနစ်ပါတီအတိုင်းမင်္ဂန်ကောင်စီရဲ့ဒုဥက္ကဋ္ဌလည်းဖြစ်ပါတယ်။အစိုးရယာဒူးနေရာခံထားရေးအတွက်ငွေပမာဏအမြောက်များလက်စားခဲ့ပြီးအာဏာအလွဲသုံးစားလုပ်ခဲ့တာကိုစုံစမ်းတွေ့ရှိရတယ်လို့ကွန်မြူနစ်ပါတီစီကံထိန်းသိမ်းရေးအဖွဲ့ကပြောပါတယ်။သမရရှီကျင့်မင်ရဲ့အကျင့်ပြတ်ချစားမှုတိုက်ဖြည့်ရေးအစီအစဉ်အရအခုချိန်ထိအနည်းဆုံးပါတီအဆင့်မြင့်ရာရှိ90ကိုအရေးယူနိုင်ခဲ့ပါတယ်
။ပါကစ္စတန်ရှေ့ပိုင်းလာဟူးမြို့မှာရဲဌာနချုပ်အပြင်ဘက်မှပြင်းထန်တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးအတော်များများဒဏ်ရာရခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တို့ကပြောပါတယ်။ပောက်ကွဲမှုကဘလောက်ပြင်းထန်တယ်လဲဆိုရင်လူတွေဟာမြေကြီးပေါ်မှာပြစ်လဲသွားတယ်လို့မျက်မြင်တွေ့သူတွေကပြောကြပါတယ်။ဒဏ်ရာရသူတွေကတော့အနည်းအနာကဆေးရုံကိုပို့ထားပြီးပါပြီ။ကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေတယ်လို့အခင်းဖြစ်တဲ့ area တဝိုက်ကိုလည်းရဲတွေကဝိုင်းရံပိတ်ဆို့ထားပါတယ်။ဒီဖောက်ခွဲမှုဟာသူတို့လုဆောင်တာဖြစ်တယ်လို့ပါကစ္စတန်တာလီဘန်ဂိုင်းခွဲတစ်ခုဖြစ်တဲ့ Jamal al-Ara ကပြောဆိုထားပါတယ်ရှင်
။လူမှုကြီးကြပ်ရေးကိစ္စနဲ့ပတ်သက်တဲ့သမ္မတဥဘာမရဲ့ထုတ်ပြန်ချက်အမိန့်ကိုယာယီအားဖြင့်ဆိုင်းငံ့ထားဖို့ Texas ပြည်နယ်ကအမေရိကန်ပြည်ထောင်စုတရားသူကြီးတဦးကဆုံးဖြတ်လိုက်ပါတယ်။သမ္မတဥဘာမအမိန့်ထုတ်ပြန်ချက်ကိုပိတ်ပင်တားဆီးဖို့ Texas ပြည်နယ်အပါအဝင်ပြည်နယ်ပေါင်း26ခုအနေတင်ပြထားတဲ့ပေါ်ခရိုင်တရားရုံးတရားသူကြီး Andrew Hunt နိုင်ငံတင်းလာနေမှာအခုလိုဆုံးဖြတ်ကြောင်းကြေညာခဲ့တာပါ Direct from Washington The
Voice of America The VOA အင်္ဂါနေ့ထိပ်တန်းရောက်တဲ့တွင်ကိုမတ်သိန်ကြီးထိုင်းနဲ့ကိုညာဝင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တပြိုင်နက်တည်းနားဆင်နိုင်ပါတယ်ရှင်။ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ဒေတာလောက်ကင်မြို့မှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေကြိုးကြားဆက်ဖြစ်ပွားနေပြီးလောက်ကင်မြို့တွင်ဝင်ရောက်လာတဲ့အစိုးရတပ်ကအယက်သားတွေကိုပြစ်ခတ်တပ်ဖြတ်တာတွေရှိနေတယ်လို့ကိုကန့်အဖွဲ့ကပြောရေးဆိုခွင့်ရှိသူကပြောပါတယ်။ကွန်းလုံမြို့နယ်ကကိုကန့်လွတ်တော်ကိုယ်စားလှယ်တအူးကတော့လောက်ကင်မှာအယက်သားတေဆုံသူ40ကျော်လောက်ရှိတယ်လို့သိရကြောင်းပြောဆိုသလိုအစိုးရစစ်တပ်ဘက်ကတော့အယက်သားတွေကိုတပ်ဖြတ်တာမရှိကြောင်းညင်းဆိုထားပါတယ်။ကိုကန့်ဒေတာဖက်ကအချင်းနေရော VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစော်ကတင်ပြချပါရရှင်
။ဟုတ်ကဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာကိုကန့်တပ်ဖွဲ့နဲ့အစိုးရတပ်အကြားတိုက်ပွဲတွေဖြစ်တာ၁၀ရက်လောက်ကြာမြင့်လာချိန်မှာအရက်သားတွေအများအပြားတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့အရက်သားတွေတည်ဆုံတဲ့အခြေအနေကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန့်တပ်ဖွဲ့ရဲ့အထွေထွေအတွင်းရင်းမှုဦးထွန်းမြတ်လင်းကအခုလိုပြောပါတယ်။
တိုက်ပွဲချင်းတွေတော့တင်မရှိဘူးဒီရက်ပိုင်းဒါပေမဲ့ဒီတမတော်တော်နေပြီးတော့ဒီအပြင်းမဲ့ပြည်သူစုတွေကိုမြင်တိုင်းတနက်နဲ့ဖြစ်တယ်ကြာအသက်ကြီးမရွေးနားပါသေးခင်ဗျအဲ့တော့လည်းမြို့ပေါ်ပါမနေ့တော့လည်းဖြစ်တယ်မင်းရပေါင်းလိုက်ရင်ကြားကြုံတယ်နဲ့တော့ဒီအပြင်းမဲ့ဒီပြည်သူစုတွေသုံးသွားတာတေးသွားတာတခြားတော့ဒီတော့တင်မရှားသေးဘူးကြာခံမြို့ပေါ်တော့ဒီလိုပြစ်တတ်နေတယ်ကြာ
တနင်္လာနေ့တို့တရုတ်ပြည်ယူနန်သတင်းစာတွေမှာအစိုးရတပ်ကအရက်သားတွေကိုတပ်ဖြတ်နေတယ်ဆိုတဲ့သတင်းကိုဓာတ်ပုံနဲ့တကွဖော်ပြတာတွေလည်းရှိပါတယ်။မြန်မာအစိုးရစစ်တပ်ဘက်ကတော့အရက်သားတွေကိုတပ်ဖြတ်တာလုံးဝမရှိဘူးလို့ညင်းဆိုကြောင်းဒီနေ့ထုတ် 70 သတင်းစာမှာဖော်ပြပါတယ်။ 70 သတင်းစာမှာတမရော်အစင်းမြင့်အရာရှိတဦးကလောက်ကင်မြို့တွင်းတိုက်ပွဲမှာနေအိမ်တွေအတွင်းကနေအစိုးရတပ်သားတွေကိုရက်ဝက်တွေနဲ့ချောင်းမြောင်းပစ်ခတ်တာတွေရှိကြောင်းရက်ွက်တွေကနေအိမ်တွေကိုဝင်ရောက်ရှင်းလင်းရမှာယူနီဖောင်းနဲ့ဖြစ်ဖြစ်ရက်ဝက်နဲ့ဖြစ်ဖြစ်တွေ့ရင်ပစ်ခတ်ကြောင်းနဲ့စစ်ပစ်နေချိန်မှာနေအိမ်ထဲမှာရိုးရိုးအရက်သားတွေမနေတော့ကြောင်းပြောဆိုတာကိုကိုးကားဖော်ပြထားပါတယ်။အရက်သားတွေတပ်ဖြတ်တဲ့တဲ့ရင်နဲ့ပတ်သက်ပြီးပြည်ချာရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းရမှာပြည်ထောင်စုဝန်ကြီးကအစည်းအဝေးသွားနေကြောင်းသာတုံ့ပြန်ခဲ့ပါတယ်။လောက်ကင်မျိုးကံတွေကိုမေးမြန်းရမှာတော့သူတို့ဘာမှမသိကြောင်းသာဖြေဆိုကြပါတယ်
။ဟောကျွန်တော်နဲ့မတူဘူးကျွန်တော်နဲ့မတူဘူး။ဟုတ်တယ်ကျွန်တော်လောက်ကင်ပါပါ။အစ်စ်ပြူလူပါကျွန်တော်နဲ့ကြောက်တတ်တယ်ကျွန်တော်နဲ့အပြေမထွက်လို့ကျွန်တော်နဲ့မတူတော့ပါ။အော်ကျွန်တော်ဘာမှမတူဘူ
း။လောက်ကင်မျိုးနယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကိုမေးမြန်းရမှာလဲအရက်သားတွေတည်ဆုံတဲ့တဲ့င်းကိုမကြားသိရသေးကြောင်းဖြေဆိုပါတယ်
။ဟုတ်ကဲ့တော့ကျွန်တော်ကတော့မကြားသေးဘူးမကြားသေးဘူးကျွန်တော်အဲကျွန်တော်မချသေးဘူးကျွန်တော်မချသေးဘူးအဲတိုက်ပွဲအချိန်လေးလဲကျွန်တော်တော့ဒီနေ့အထိဘာမှမချသေးဘူ
းကွန်းလုံမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဟော်ရှောက်ချန်းကတော့အရက်သားတွေအများအပြားတည်ဆုံနေပြီးတည်ဆုံသူတွေမှာသူ့အမျိုးတွေပါပါဝင်တယ်လို့ပြောပါတယ
်ညိုက်တယ်ကျွန်တော်ကိုကောင်သူကအညက်တယ်ပါလေညီကလေးလေးတည်တယ်အဖွားကြီးလေးတည်တယ်တာမန်ဒေါ်သားလေးတည်တယ်နင်းကချက်ထွက်တယ်ဒီကတိပြောင်းတယ်ဆိုတာတကယ်တည်တာတကယ်တည်တာ ညိုက်တယ်နော်ကျွန်တော်အမျိုးလေးကျေသွားတယ်ဘာမှမဟုတ်တာတကယ်ကိုကုလူတွေနော်ဖုံဖုံလူမဟုတ်ဘူးဆရာအမမေဆရာအမမေ
ဘေးဖွဲ့စည်းကတက်ပြတ်လို့တည်ဆုံးတယ်ဆိုတာကိုတော့ဦးဟော်ရှောက်ချန်းကဖြေဆိုတာမရှိပါဘူးဒီနေ့ထုတ် Daily 11 သတင်းစာမှာတော့လောက်ကင်ဒေတာကတင်းရှောင်ထွက်ပြေးသူတွေတဲကတည်ဆုံးသူ30ကျော်ရှိပြီးဒဏ်ရာရသူရာခဏန်းလောက်ရှိကြောင်းအကူအညီပေးရေးအဖွဲ့တွေကိုကိုးကားပြီးဖော်ပြပါတယ်ဒီလ9ရက်နေ့ကစတင်ခဲ့တဲ့ကိုးကားဒေတာတိုက်ပွဲအတွင်းမှာအစိုးရစံပရောကအရာရှိ9ဦးစစ်သည်42ဦးကြာဆုံးကြောင်းနဲ့ကိုးကားတပ်ဖွဲ့ဘက်ကတေဆုံးသူ30ခန့်ရှိကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ဖုန်ကြားရှင်ခေါင်းဆောင်တဲ့ MNDAA ခေါ်ကိုးကန်းအဖွဲ့ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ပထမဆုံးအပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်။2009ခုနှစ်မှာတော့မူရစ်စင်းနဲ့လက်နက်ထုတ်လုပ်တာကြောင့်အစိုးရတပ်ကဝင်ရောက်ရှင်းလင်းတိုက်ခိုက်ခဲ့တဲ့နောက်လောက်ကင်မျိုးကနေတင်းရှောင်နေခဲ့ပါတယ်။MNDAA ခေါ်ကိုကန့်အဖွဲ့ဟာဒီကနေ့နိုင်ငံတော်သမ္မတစီကိုအိတ်ဖွင့်ပေးစာပေးပို့ရမှာတော့တိုင်းရင်းသားယဉ်ကြားစီရေးကိုတော့ချက်အဖြစ်သုံးပြုပြီးငင်းချမ်းရေးတကားဖွင့်ဖို့တောင်းတကြောင်းဖော်ပြထားပါတယ်
။ကိုမိုးစောမင်းမြန်းတင်ပြသွားတော့ပါရှင်။ခုဆက်လက်ပြီးကိုကန့်ဒေတာအခြေအနေနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်တင်ပြပါဦးမယ်။တရုတ်နယ်စပ်ကိုကန့်ဒေတာမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်နယ်စပ်ဒေတာတည်ငြိမ်မှုကိုမထိခိုက်စေဖို့နဲ့တရုတ်နိုင်ငံလုံခြုံရေးကိုပါထိခိုက်မှုမရှိအောင်တိုက်ပွဲမှာပါဝင်ပတ်သက်နေသူအလုံးထိမ့်ထိမ့်တိတ်တိတ်လှုပ်ဆောင်ပေးကြဖို့ဆိုပြီးတရုတ်နိုင်ငံကတိုက်တွန်းခဲ့ပါတယ်။တချိန်တည်းမှာပဲမြန်မာနိုင်ငံတွင်နှိမ်ချရေးဖြစ်စဉ်အတွက်တရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်မှာဖြစ်တယ်လို့လည်းတရုတ်နိုင်ငံချာရေးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။အကြောင်းစုံကိုတော့မှတ်အင်ဂျင်နိုင်ကတင်ဆက်ပေးမှာပါ။
မြန်မာနိုင်ငံရဲ့အချုပ်ချာအာဏာနဲ့နယ်နိမိတ်ပိုင်ဆိုင်မှုကိုတရုတ်အစိုးရအနေနဲ့အမြဲပဲလေးစားတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဖွေချွန်ရင်းကတနင်္လာနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။နှစ်နိုင်ငံဆက်ဆံရေးနဲ့နယ်စပ်တည်ငြိမ်ရေးကိုထိခိုက်စေတဲ့တရုတ်နယ်မြေကိုအသုံးပြုပြီးလှုပ်ရှားတဲ့ဘယ်အဖွဲ့အစည်းဘယ်ပုဂ္ဂိုလ်ကိုမဆိုတရုတ်အစိုးရအနေနဲ့ခွင့်ပြုမှာမဟုတ်ဘူးလို့လည်းဖွေချွန်ရင်းကပြောပါရယ်။ဒါဟာကိုကန့်လက်နက်ကိုင်တပ်ဖွဲ့နဲ့တရုတ်အစိုးရရဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့မေးခွန်းအပေါ်တုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာသဘောထားကွဲနေတဲ့အဖွဲ့တွေအနေနဲ့ထိမ့်ထိမ့်တိမ့်တိမ့်လှုပ်ကြဖို့ထိတ်တိုက်ရင်ဆိုင်တဲ့အခြေအနေတွေကိုရှောင်ရှားကြဖို့အပြင်တရုတ်မြန်မာနယ်စပ်နဲ့တရုတ်ပိုင်နယ်မြေဘက်အချမ်းတည်ငြိမ်ရေးကိုထိခိုက်မှုမရှိအောင်စ조사ကြဖို့တရုတ်အစိုးရကတိုက်တွန်းကြောင်းလည်းသူကပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့အကျိုးအတွက်ပြည်ရင်းငြိမ်းချမ်းရေးဖြစ်စဉ်တွေကိုမြှင့်တင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံအနေနဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍကနေပါဝင်သွားမှာဖြစ်တယ်လို့လည်းဟွေချွန်ရင်းကပြောပါတယ်။တချိန်တည်းမှာပဲတနင်္လာနေ့တုန်းတရုတ်အစိုးရရဲ့အာဘော်ကိုဖော်ပြတဲ့အွန်လိုင်းသတင်းစာ Global Times ရဲ့ Editor အာဘော်မှာတော့ကိုကန့်ဒေတာပဋိပက္ခဟာမြန်မာပေါ်ထားတဲ့တရုတ်မူဝါဒကိုပြောင်းလဲစေမှာမဟုတ်ဘူးလို့យေတာထားပါတယ်။2009ခုနှစ်ကမြန်မာအစိုးရတပ်ရဲ့တိုက်ခိုက်တာကြောင့်တရုတ်နိုင်ငံဘက်တင်းရှောင်သွားတဲ့ကိုကန့်ခေါင်းဆောင်ဥပုံကြားရှင်က Global Times နဲ့တွေ့ဆုံမေးမြန်းခဲ့မှာကိုကန့်ဒေတာမှာပြန်အခြေစိုက်မယ်လို့ကြေညာပြီးတဲ့နောက် February 9ရက်နေ့ဥပုံကြားရှင်ဦးဆောင်နဲ့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA နဲ့မြန်မာအစိုးရတပ်တို့ကိုကန့်ဒေတာမှာတိုက်ပွဲတွေစတင်ဖြစ်ခဲ့တာပါ။ဒါအပြင် MNDAA အနေနဲ့တကပါလုံးမှာရှိတဲ့တရုတ်လူမျိုးတွေကိုအကူအညီတောင်းခံတဲ့ကြေညာချက်တစ်စောင်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဒီကနေ့တောက်ကြနေ့ February 13ရက်နေ့ကပြုလုပ်တဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာတော့တရုတ်နိုင်ငံဘက်ထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးနေကြောင်းပြောခွင့်ရအမျိုးသမီးဖွေချွန်ရင်းကအခုလိုပြောသွားပါတယ
်။အမှ中方呢出于人道
တရုတ်နိုင်ငံဘက်ကိုဝင်ရောက်လာတဲ့ဒုက္ခသည်တွေကိုစာနာမှုအကူအညီတွေစနစ်တကျနေရာချထားပေးနေပါတယ်။အခြေအနေတွေပုံမှန်ပြန်ရောက်သွားတာနဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုအေးအေးချမ်းချမ်းပြန်သွားနိုင်မယ်လို့လည်းမျှော်လင့်ပါတယ်။အခြေအနေတွေကိုအေးအေးချမ်းချမ်းတည်ငြိမ်လာအောင်တပ်ဆိုင်တဲ့အဖွဲ့အစည်းတွေအားလုံးတရုတ်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းယုံကြည်ကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရအမျိုးသမီးဟွေချွန်ရင်းကပြောသွားတာပါ။ကိုကန့်ဒေတာမှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာကြောင့်လောက်ကင်မြို့တစ်ဝိုက်တွားရောက်လောက်ကင်နေကြတဲ့မြေလက်ဒေတာကအလုသမားတွေယာနဲ့ချီပြီးပြည်ရင်းကိုပြန်လာနေကြပါတယ်။လာရှိုးမျိုးမှာလည်းစစ်ပြေးဒုက္ခသည်တွေရောက်နေပြီးအခြေအနေတွေကိုကိုယ်တိုင်တွေ့မြင်ခဲ့တဲ့ဓာတ်ပုံသတင်းတောက်ကိုစိုးစီယာထွန်းက VOA ကိုအခုလိုပြောပါဗျာ
။လာရှိုးလေးတွေကိုနာနာနောက်မှရောက်တဲ့လာရှိုးလေးတွေကတော့အလိုမျိုး ဒီစိတ်ဖက်တော့နဲ့ရဟယင်းကြီးရထားတွေ့ရတယ်ပြီးတော့အဲ့လိုသမီးယူထားတဲ့အဲ့ဒီဟာရှင်းသားတွေနေသိနတ်ပေါင်းကျင်းမှာခြားထားတာတွေ့ရတယ်ရဲခါကျတော့ဒီဒုက္ခတွေတွေကတော့လာရှိဖို့ကနေတော့မှလူကြီးအဖွဲ့ကြီးရနေဖို့သူတို့ပြေးလာတယ်တချို့ကျတော့လည်းဒီကားချုပ်ကြီးနဲ့သူတို့လိုက်လာကြတယ်လိုက်လာပြန်ခါကျတော့ဒီလာရှိမှုမှာရှင်အမှန်စီကြောင်းနိုင်မှာခဏဒီဆန်းချရတယ် ဆာဗီယာခါကျတော့အရင်နေမှာတစ်ဆင့်အိမ်မန်နီဘက်ကိုစာလုံးကြီးအဖွဲ့ကြီးနဲ့လူကားရီယာနေမှာမန်နီဘက်ပူပေးတယ်အဲမန်နီနေမှာတစ်ဆင့်သူတို့သွားခြင်းနဲ့ဒုက္ခအဲဒီဘောနော်သူတို့မျိုးတွေကိုလိုက်ပြီးပူပေးနေတယ်လို့သိရတယ်ခင်ဗျာဘလို့တဲ့ဒီအနက်ကနေဒီမှာဟိုဘက်ကရာရဲဥစားတော့ဒီဒုက္ခတွေတွေကတော့နောက်လျှောက်ပဲလာနေလို့လည်းပြောရနေမှာ
တိုက်ပွဲတွေကြောင့်နှစ်ဖက်တပ်တွေကြာဆုံးမှုတွေရှိနေပြီးမြန်မာစစ်တပ်ဘက်က49ဦးကြာဆုံးခဲ့တယ်လို့မြန်မာအစိုးရရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိအချိန်ထိကိုကန့်တပ်ဘက်ကတော့5ဦးကြာဆုံးခဲ့တယ်လို့ MNDAA ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးထွန်းမြတ်လင်းကပြောပါတယ်။ရက်တန်ကြာလာပြီးဖြစ်တဲ့တိုက်ပွဲတွေမှာမြန်မာအစိုးရတပ်ဘက်က၄ချောင်းစစ်အကူနဲ့တိုက်ခိုက်ခဲ့ပါတယ်ရှင်။
မိုင်းအင်ဂျင်နိုင်တင်ပြခဲ့သလိုပဲကိုကန့်ဒေတာတိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်မှာနေထိုင်သူ၃000ကျော်ဟာတရုတ်နိုင်ငံတွင်ခိုးဝင်လာကြတယ်လို့ယူနန်ပြည်နယ်အာဏာပိုင်တွေကထုတ်ပြန်ချက်ကိုကိုးကားပြီးတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ထုတ်ပြန်ပါတယ်။လူသားချင်းစာနာမှုကူညီမှုအနေနဲ့သူတို့ကိုလိုအပ်တဲ့အကူအညီတွေပေးနေတယ်လို့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူကပြော
ပါဝင်ပအုပ်ပြည်သူတွေအရေးသစိတ်တဝန်းနဲ့ဆောင်ရွက်နိုင်ရေးရည်ရွယ်ပြီးအခြေခံမူတွေချမှတ်ကြဖို့ပအုပ်အဖွဲ့အစည်းတွေအားလုံးစုဝေးစည်းဝေးနေကြပါတယ်။တထုံမှာကျင်းပနေတဲ့ပအုပ်ပြည်သူများနီနောဖလဲပွဲကရရှိလာတဲ့အခြေခံမူတွေကိုအကောင့်ထဲပေါ်ရေးအဖွဲ့တစ်ခုကိုလည်းပအုပ်လက်နက်ကင်အဖွဲ့တွေအပြစ်ရက်အဖွဲ့တွေနဲ့အရက်ဖက်အဖွဲ့အစည်းအသီးသီးတို့ပူးပေါင်းအဖွဲ့တစ်ခုကိုဖွဲ့စည်းကြမှာဖြစ်ပါတယ်။အသေးစိတ်ကိုတော့မတ်တင်ကြီးထိုက်ကစူးစီးတင်ပြချပါရရှင်။
မွန်ပြည်နယ်တထုံမြို့တော်ခမ်းမမှာပအိုးစာပေနဲ့ယဉ်ကျေးမှုအဖွဲ့ကစီစဉ်တဲ့လေးရက်ကြာမြင့်မဲ့ပအိုးပြည်သူများနှီးနှောဖလှယ်ပွဲကိုတင်းနှင်းလာနေကစတင်လိုက်ပါတယ်။အစိုးရနဲ့ပြည်ခတ်ရက်ဆဲထားတဲ့ပအိုးအမျိုးသားအဖွဲ့ချုပ် PNO ပအိုးလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ PNL တို့နဲ့အတူပအိုးအရက်ဖက်လူအဖွဲ့အစည်းတွေလူငယ်အဖွဲ့တွေကကိုယ်စားလှယ်400လောက်တက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်။ပအိုးစာပေယဉ်ကျေးမှုမြင့်တင်နိုင်ဖို့နိုင်ငံတော်ဝန်ကပအိုးပြည်သူတွေစုစည်းနိုင်ဖို့နောက်မြန်မာနိုင်ငံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့အပြင်ဖဲဒရယ်ပြည်ထောင်စုဖော်ဆောင်တာမှာပအိုးပြည်သူတွေလည်းဒန်းတူအခွင့်အရေးရရှိရေးတို့အပါအဝင်ပအိုးပြည်သူတွေရဲ့အခက်အခဲလိုလားချက်တွေကိုလည်းကြဲကြဲပြန့်ပြန့်ဆွေးနွေးကြမှာဖြစ်တယ်လို့ဒီပွဲကိုစီစဉ်တဲ့ပအိုးစာပေနဲ့ယဉ်ကျေးမှုအသင်းရဲ့ဥက္ကဋ္ဌခွန်ရွှေသင်းကပြောပါတယ
်။ဒီမူရီစီဖြစ်မှာတော့ကျွန်တော်တို့ကိုယ်တိုင်ရင်သားများကလည်းနိုင်ငံရေးတဲ့ဒီငင်းကြင်းကြီးပေါ့ဒီငင်းကြင်းကြီးဖြစ်စဉ်တွေမှာတကယ်ဥဝင်ပါဝင်ဆောင်ရွက်ဖို့မလာလေကျွန်တော်ကြည့်ရပါတယ်။ဟုတ်ကျွန်တော်တို့ပို့ဦးတိုင်းရင်းသားတွေအားလုံးဒီညွတ်နဲ့ဆွေးနွေးတော့ရလာတဲ့သဘောတူချက်တွေပေါ့နော်သဘောတူချက်တွေကိုဟိုအခြေခံမူရှင်းနဲ့ကျွန်တော်တို့တိုင်ဆွဲပြီးတော့ရှေ့ဆက်လက်ဆောင်ရွက်မယ်ဒီဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ထောင်ရေးမှာအခြားသောတိုင်းရင်းသားများနဲ့အတူလူလက်မြတ်တဲ့လူလက်ချင်းမြတ်တဲ့ချင်းကိုကျွန်တော်တို့အတူတူရရှိချင်တော့ပေါ့နော်ဆွေးနွေးသွားပါပေါ့
စီဝေးပွဲကနေရလာတဲ့အခြေခံမူပေါင်းတွေကိုအစိုးရနောက်တခြားအဖွဲ့အစည်းတွေနဲ့ဆွေးနွေးတဲ့နေရာမှာပိုးပြည်သူတွေရဲ့တညတညွတ်တဲ့အခြေခံမူအဖြစ်ကန့်ဆွဲသွားမှာဖြစ်တယ်လို့လဲခွန်ရွှေသင်းကပြောပါတယ်ဒီအခြေခံမူတွေကိုအကောင့်ထဲပေါ်ရေးအဖွဲ့ကိုလည်းဖွင့်မှာဖြစ်ပြီးအခုပိုအိုးပြည်သူများရဲ့နှီးနှောဖလှယ်ပွဲပြီးမှာတော့မျက်နာဆုံညီလာခံတစ်ခုကိုလည်းကျင်းပမယ်လို့သူကဆက်ပြောပါတယ်ခွန်ရွှေသင်းရဲ့အဆိုအရပိုးပြည်သူစုစုပေါင်း2,000+လောက်ရှိမယ်လို့လည်းခန့်မှန်းရပါတယ်။ပိုးပြည်သူတွေရဲ့စီးပွားရေးခွင့်လန်းအခြေအနေတွေကိုလည်းခွန်ရွှေသင်းကအခုလိုပြောပြပါတယ
်။အဒီကျွန်တော်တို့တိုင်းသားတွေကများသောအားဖြင့်စက်ကြီးလုပ်ငန်းတွေအလုပ်လုပ်ရနေတယ်လို့ပြောလို့အဲ့တော့ဒီစက်ကြီးလုပ်ငန်းလုပ်နေတဲ့လူတွေကတော့ဇာတိဥဒုရဲ့ပေါ်တော့လည်းကောင်းစီးကွက်စီးပွားရေးရဖို့တော့လည်းကောင်းကောင်းအခြေအနေကောင်းတဲ့နေ့လဲကောင်းတယ်ပေါ့နော်။အကြီးကမြို့ပေါ်မှာစီပွားရေးလုပ်နေတဲ့လူတွေကတော့စီပွားရေးနေထိုင်နေချင်းတွေကတော့အခြေအနေချင်းတွေကောင်းကြပါတယ်။ကောင်းကြပါလို့ဆိုတော့ကျွန်တော်တို့ကအားလုံးပိုးကြည့်လို့တို့အားလုံးစီပွားရေးတိုးတက်ဖို့လုပ်စီချင်တဲ့ဆန္ဒလည်းရှိပါတယ်။အဲဒီတော့လည်းကျွန်တော်ဒီညီလာခံမှာဆွေးနွေးပြီးတော့စ ဆက်လက်ပြီးတော့ဆောင်ရွက်သွားဖို့လည်းကြေညာထားပါတယ်ခင
်ဗျာ။ပေါ်ပီသူတွေရဲ့စီးပွားရေးအခွင့်အလမ်းတွေလူနေမှုအဆင့်အတန်းတွေတိုးတက်လာရေးအတွက်လည်းအခုနှီးနှောဖလှယ်ပွဲမှာထည့်သွင်းဆွေးနွေးမှာဖြစ်ပြီးလက်ရှိပေါ်ပီသူတွေစိတ်ဝင်စားမှုနည်းပါးနေတဲ့နိုင်ငံရေးအခြေအနေတွေမှာပို့ပြီးတော့ပါဝင်လာအောင်ဆောင်ရွက်ဖို့ကိုလည်းစီစဉ်ထားတယ်လို့သူကပြောပါတယ်။တိုင်းသားမျိုးနွယ်စုတစ်ခုဖြစ်တဲ့ပိုးပြည်သူတွေကအဓိကရှမ်းပြည်နယ်ထဲမှာနေထိုင်နေကြပြီး2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရကိုပိုင်အုပ်ချုပ်ခွင့်ဒေသကိုလည်းရရှိထားပါတယ်ရှင
်။သုံးလားရှင်များခင်ဗျာ။လူပောင်အဖွဲ့အစည်းတစ်ခုရဲ့စီဝင်ကြွယ်ဝမှုဂျမ်းမာတန်ဆွမ်းမှုနဲ့သာလူညီများဟန်ချက်ညီဖို့ဆိုရင်အကောင်းဆုံးယင်းနှိမ့်နှံမှုကပညာရေးဖြစ်တဲ့နယ်လို့ကုလသမဂ္ဂကဆိုထားတာပါ။ဒါကြောင့်ပညာရေးစနစ်ကောင်းမွန်ခိုင်မာဖို့ကနိုင်ငံဖွံ့ဖြိုးမှုအတွက်ဘယ်လောက်အရေးကြီးပါသလဲ။နိုင်ငံတကာမှာလှုပ်ဆောင်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကနေမြန်မာနိုင်ငံအတွက်ရောဘယ်လိုအတူယူနိုင်ပါသလဲ။သောရရှင်ကြီးရဲ့အမြင်တွေကိုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီး fax နံပါတ်ကတော့1-239-382-555ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
ညက9နာရီမှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထမှန်ဖိတ်ခေါ်ရတယ်။အင်္ဂါနေ့ညနေပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲထိတရက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Joru ကနေဖန်ယူကြည့်ရှုနိုင်ပါတယ်။အခုနောက်ဆုံးကြန့်ရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုမှတ်တင်ရင်ထိုက်ကတလက်ကြီးညာပေးပါအောင်ရှင်။ယူကရိန်းနိုင်ငံမှာအပြစ်ရရဲ့အတွက်နိုင်ငံတကာကဂျာဝင်ဆောင်ရွက်ပေးထားပေမဲ့လို့လဲရုရှားလိုလာတဲ့ယူကရိန်းသဘုံနေနဲ့ယူကရိန်းအစိုးရကမှတိုက်ပွဲတွေဆက်ဖြစ်နေပြီးစစ်ရေးမဟာဗျူဟာအရအရေးပါတဲ့ယူကရိန်းအရှေ့ပိုင်းမျိုးကနေလက်နက်တွေရုပ်သိမ်းပေးဖို့ကိုလည်းနှစ်ဖက်စလုံးကညှဉ်းဆန်နေကြပါတယ်။အပြစ်ရရဲ့သဘောတူညီချက်ကတနင်္ဂနွေနေ့မှာစတင်တက်ရောက်ခဲ့ချိန်မှာတော့စစ်မြေပြင်ကတိုက်ပွဲတွေရောကြခဲ့ပေမဲ့ယူကရိန်းအစိုးရကထိန်းချုပ်ထားပြီးခွဲထွက်ရေးသဘုံတွေဝိုင်းထားတဲ့ဒီဗာစီပါမျိုးမှာတော့တိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်ရှင်။လီဗျားနိုင်ငံက ISIS စစ်သွေးကြအဖွဲ့ကိုနိုင်ငံတကာပူးပေါင်းပြီးစစ်ရေးအရာတိုက်ခိုက်ရေးဆိုင်ရာဆုံးဖြတ်ချက်တစ်ခုကိုကုလလုံခြုံရေးကောင်စီကချမှတ်တင်တယ်လို့အီဂျစ်သမ္မတ Adel Fata LCC ကဒီကနေ့မှပြောဆိုလိုက်ပါတယ်။ပြင်သစ်အခြေဆိုင် Europe One Radio အသံလွှင့်ဌာနနဲ့မေးမြန်းခန်းတစ်ခုအတွင်း Mr. Sisi ကအခုလိုပြောဆိုလိုက်တာပါ။လီဗျားနိုင်ငံအရှေ့ပိုင်းဒါနာမြို့က ISIS စစ်သွေးကြတွေကိုအီဂျစ်စစ်တပ်ကလေကြောင်းကနေတိုက်ခိုက်ပြီးနောက်တရက်အကြာမှာပြောတာလည်းဖြစ်ပါတယ်။ISIS စစ်သွေးကြအဖွဲ့ကိုတိုက်ခိုက်နေတဲ့အရှေ့အလယ်ပိုင်းနဲ့အာဖရိကဒေသနိုင်ငံတွေကိုအကူအညီငွေအမေရိကန်ဒေါ်လာ15သန်းခွဲပေးမယ်လို့ဂျပန်တို့ကပြောဆိုလိုက်ပါတယ်။ဒီအကူအညီဟာနေဆက်ဒေသထိန်းချုပ်ရေးနဲ့စုံစမ်းစစ်ဆေးရေးစွမ်းဆောင်ရည်တွေတိုးတက်စေဖို့အပါအဝင်အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်လည်းဖြစ်တယ်လို့ဂျပန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံမှာအစိုးရစစ်တပ်နဲ့ကိုကံလက်နက်ကိုင်အဖွဲ့အစည်းတိုက်ပွဲတွေကြောင့်ဒုက္ခသည်ထောင်ပေါင်းများစွာတရုတ်နိုင်ငံအနောက်တောင်ပိုင်းယူနန်ပြည်နယ်ထဲကိုထွက်ပြေးလာကြတယ်လို့တရုတ်နိုင်ငံကပြောဆိုလိုက်ပြီးအခြေအနေတွေကိုထိန်းထိန်းသိမ်းသိမ်းလှုပ်ရှားဖို့ကိုလည်းထပ်ပြီးတော့တောင်းဆိုလိုက်ပါတယ်ရှင် ။တရင်အချင်းချုပ်ကမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရင်မှုကမခင်ဖြူထွေးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16.25ရိုးကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနေတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလောပါ။
This program has come to you from the Voice of America, Washington.